တိုင်းဒေါ်လနကအဖွဲ့တချို့နဲ့တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA လက်မှတ်စတင်ရေးထိုးခဲ့တာ၈နှစ်ပြည့်တဲ့အခမ်းအနားကိုနေပြည်တော်မှာမနက်ဖြန်ကျင်းပတော့မှာဖြစ်ပါတယ်။ NCA လက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေလက်ရှိတိုက်ပွဲတွေဖြစ်နေချိန်ဒီကျင်းပမဲ့ပွဲကိုဘယ်သူတွေတက်မလဲဘယ်သူတွေမတက်ကြဘူးလဲဆိုတာကိုအခမ်းအနားကိုသတင်းယူဖို့နေပြည်တော်မှာရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုမတ်စုမြတ်မွန်ကမေးမြန်းထားပါတယ်ခင်ဗျာ။
အခုအရင်ဆုံးမေးချင်တာတော့ကိုမိုးစော်ရဲ့အခုကိုမိုးစော်ကဒီနေ့ပြီတော့မှအခုရောက်နေတယ်ဆိုတော့ပေါ့နော်ဘယ်နှဖက်မှာသူတို့ကျင်းပမယ် NCA လက်မှတ်ထိုးပွဲနှစ်ပတ်လည်အခမ်းအနားကိုတက်မဲ့အဖွဲ့ဘယ်နှဖွဲ့ရှိပါလဲဘယ်သူတွေတက်မယ်လို့ရောတည်ထားပါလဲအဲ့ဒါအရင်ဆုံးသိပြစေကိုမိုးစော်ရဲ့
ဟုတ်ကဲ့ဒီမြန်မာမှာကြောက်မယ်ပေါ့လေဒီ NCA ရှင်းနေတဲ့အခမ်းအနားကိုတော့ကျွန်တော်မြန်မာပြည်ကဒီကရင်သားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုဖိတ်ကြားရလို့သိရတယ်ခင်ဗျအဲ့ဒီအချိန်မှာကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးတဲ့အဖွဲ့ဆွေပေါ်တဲ့ဟာနေတော့မကိုကိုရကိုစရယ်တွေနဲ့တော့ NCA လက်မှတ်ရေးထိုးအောင်ပါဝင်တဲ့သူတွေကိုကိုရတက်ရောက်တယ်ဆိုတော့သိရပါတယ်ခင်ဗျ
ဟုတ်ကိုပွဲဆိုတာကနည်းနည်းထပ်ရှင်းအောင်မေးချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU ပေါ့လေဒီ KNU မျိုးသားစည်းရုံး KNU တို့နောက် CNF ချင်းအဖွဲ့တို့နောက် ABSCF တို့အဖွဲ့၃ဖွဲ့ကပြီးခဲ့တဲ့ဒီရပ်ပိုင်းအတွင်းကပဲ NCA ပြက်ပြဲသွားပြီဆိုပြီးတော့မှသူတို့ကြီးကြဲထောက်ထားတယ်လေ။ဆိုတော့အဲ့ဒါကြောင့်မေးတာပါဆိုတော့တစ်ချိန်တည်းမှာပဲအခုကိုမိုးစောပြောသလိုဆိုရင်တော့ကိုပွဲတက်မယ်ဆိုတော့ဘသူတွေကဘလို့အနေထားနဲ့တက်မှာလဲဆိုတော့လည်းရှင်းအောင်ထပ်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့အဲ့မှာတော့ကျွန်တော်ဒီ KNU ကဆိုရင်တော့ဒီ KNU ဥက္ကဋ္ဌဟောင်းပေါ့လေကိုကိုကြီးမူသူစေဖို့နောက် ABS ကဆိုရင်တော့ဒုဥက္ကဋ္ဌရဲဘော်မျိုးဝင်ပေါ့လေသူတို့ဥဆောင်ပြီးတက်ရောက်တယ်ဆိုပြီးတည်ရတယ်ခင်ဗျအဲတက်ရောက်တယ်ဆိုပြီးတည်ရတော့သူတို့ကတော့ခုနပြောလို့အဖွဲ့အစည်းကိုစားပြည်မှုပုံမျိုးမဟုတ်ဘဲနဲ့ဒီ NCA စာချုပ်မှတ်ရေးထိုးအမှာပါဝင်ခဲ့တဲ့ခေါင်းဆောင်တွေကိုဖိတ်ကြားထားတယ်ဆိုတော့လေအဲ့အနေနဲ့တက်ရောက်တယ်လို့သိရပါတယ်အဖွဲ့အစည်းကိုစားပြည်ပြီးတက်ရောက်တာမဟုတ်ဘူးလို့သိရပါတယ် CNS ကတော့ကျွန်တော်ကိုယ်လည်းအနေနဲ့ပြုလုပ်တာလည်းမရှိဘူး။နောက် NCA လက်မှတ်ရေးထိုးအမှာပါဝင်ခဲ့တဲ့သူတွေလည်းပေါ့ဒီကြောက်တယောက်တည်းကမရှိဘူးဆိုတော့သိရပါတယ်ခင်ဗျာ
။ဆိုတော့ဒါကတော့လက်မှတ်ထိုးခဲ့တဲ့ဥစ္စာပေါ့နော် NCA လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားအဖွဲ့တွေပေါ့လေ။အဲ့တော့ NCA လက်မှတ်မထိုးရသေးဘူး။ဒီလက်ရှိမှာလည်းညီညာရေးကိုဆက်ပြီးတော့မှဆွေးနွေးနေတဲ့ဒီအဖွဲ့တွေဘက်ကရောဘယ်သူတွေတက်မယ်လို့သိပါလဲရှင့်။
ကျွန်တော်ဒီပြရတော့ကတော့ကျွန်တော် NCA လက်မှတ်ရေးထိုးတဲ့ကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းလို့လည်းဖိတ်ကြားရလို့သိရတယ်ခင်ဗျ။အဲလောလောဆယ်မှာတော့ကျွန်တော်တို့အရင်ကပေါ့လေဒီမြင်းချမ်းရေးစုစုပွဲတွေပေါ့ဒီဒုတိယပုဂ္ဂိုလ်ကြီးယာရီလို့ခေတ်မြင်းချမ်းရေးစုစုပွဲတွေမှာပါဝင်တက်ရောက်နေတဲ့ဒီ UWSA ဝါတို့နောက်မိုင်းလာအဖွဲ့တို့နောက် SSPP ပေါ့လေရှင်းပြနေဟိုအမြောက်ပိုင်းက SSPP မြောက်ပိုင်းအဖွဲ့တို့ကတော့တက်ရောက်မယ်ဆိုတော့မှတင်းနေကြားသိရတယ်ပေါ့လေဒါနဲ့အခုကျွန်တော်ညနေ3နာရီလောက်အချိန်ထိမှာတော့သူတွေနေပြီးတော့ရောက်လာတာမရှိသေးဘူးဆိုတာမျိုးသိရပါတယ်။တော့တခြား SCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေလည်းတက်ရောက်တယ်ဆိုတာကိုမကြားသိရပါဘူးဗျ။ဟုတ်ကဲ့
။နောက်တစ်ခုဆက်မေးချင်တာကနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်။နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရောတက်ရောက်ဖို့ရှိလိုက်ဥပမာကုလသမဂ္ဂတို့လိုမျိုးအဖွဲ့အစည်းတွေပေါ့ကိုယ်စားလှယ်တွေတက်ဖို့ရှိတယ်လို့ရောဗာတိထားပါလဲရှင့်။
အခုထိရရှိတဲ့ကိစ္စရဆိုလို့ရှိရတယ်တရုတ်နဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်အဖွဲ့တွေတက်ရောက်မယ်ဆိုတာသိရတယ် EU နဲ့ကျွန်တော်တို့ UN ပေါ့လေကုလသမဂ္ဂ UN နဲ့ EU တို့ကတော့တက်မယ်မတက်မယ်ဆိုတာခုထိဒီစစ်ချက်ကမသိရသေးပါဘူးခင်ဗျာဒီတရုတ်နိုင်ငံကဆိုလို့ရှိရင်တော့ကျွန်တော်တို့အာရှရေးရအထူးကိုယ်စားလှယ်ဒါမစ္စတာဒီတရှိချင်းခေါင်းဆောင်တွေတက်ရောက်မယ်ဆိုတာသိရတယ်နောက်အိန္ဒိယကတော့ကျွန်တော်တို့အမျိုးသားလူထုရေးဆိုင်ရာဒုတိယအကြံပေးရာရှိပေါ့လေဒါ Deputy National Advisor ကဆောင်ပေးအောင်မယ်။ထိုင်းနိုင်ငံကတော့ဒုတိယနိုင်ငံကြ ాయి ဝင်ရဥဆောင်ပေးအောင်မယ်ဆိုသိရပါတယ်ခင်ဗျာ။နောက်အဲ့ဒီမှာဒီအခြားဖိတ်ကြားထားတဲ့အဖွဲ့တွေကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ကြည့်ပေါ်ရင်နှစ်ပုံတင်ပြီးကနိုင်ငံရေးပါတီ39ပါတီလာအဲ့ဒီပါတီ30ကျော်ရင်နောက်လူမှုအခြေပြုဖွဲ့စည်းတွေဒီ CSO တွေနောက် NGO RNGO တွေလည်းဖိတ်ကြားထားတယ်ဆိုတော့မှသိရပါတယ်ခင်ဗျာ။
ဟုတ်ကမောဆောတစတဲ့ထမေးချင်တာကဒီအခုဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟာဟွန်ဆန်နဲ့ဒီနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆာကာဝါတို့လည်းတက်ရောက်နိုင်တယ်ဆိုပြီးတော့မှဒီရပ်ပိုင်းမှာသတင်းတွေထွက်တယ်လေဆိုတော့သူတို့ရောတက်ရောက်ဖို့ရှိလားရှင့်
အဲ့ဒီပေါ်စီစဉ်တဲ့သူတွေကိုကျွန်တော်မြင်းမြန်းကြည့်တဲ့အခါမှာတော့ဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဘော်ဟွန်ဆန်နဲ့ဒါဂျီနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆာကာဝါတို့ကတက်ရောက်ဖို့မရှိဘူးဆိုတာမျိုးကြားသိရပါတယ်ဗျာ
ဒီနောက်ဆုံးမေးချင်တာကတော့လုံခြုံရေးအခြေအနေပါဆိုတော့အခုကိုမိုးစောကနေပြီးတော့မှရောက်နေတယ်ဆိုတော့လုံခြုံရေးတော်တော်လေးတင်းတင်းကြပ်ကြပ်ချထားလားဘယ်လိုမြင်ရပါလဲလက်ရှိအခြေအနေကိုသိပြစေရှင့်
လုံးကျုံရေးရတော့ကျွန်တော်တို့ဒီနေပြည်တော်အဝင်ပေါ့လေအဝင်မှာတော့ဒီနေပြည်တော်အဝင်ခေတ်ကမှာတော့တော်တော်လေးတင်းတင်းကြပ်ကြပ်ဆက်ဆီးတာမျိုးရှိပါတယ်ဒီနေပြည်တော်မြို့တွင်းပိုင်းမှာကတော့သူတို့ကြောက်လုံကျုံရေးချတာရောတိတ်မတွေ့ရပါဘူးသူတို့ဒီအခါကကျင်းပတဲ့နေရာလေးပါလေးပတ်မှာတော့ဒီလုံကျုံရေးချတာလေးရှိပါတယ်ခင်ဗျကျွန်တော်တို့ဒီကိုယ်စားလေးတစ်ခုရဲ့တစ်ခုဆောင်ပါလေဆိုလို့ရှိရင်လည်းသူတို့လုံကျုံရေးအပြည့်ပေးတဲ့အနေအထားမျိုးတွေတွေ့ရပါတယ်ဒီကြောင့်လည်းဒီလမ်းမတွေပေါ်မှာတော့ထူးခြားခြားတွေ့မြင်နေရတဲ့အဲလုံကျုံရေးတွေတိတိကျကျချတဲ့အနေအထားမျိုးတော့ကျွန်တော်မတွေ့ရပါဘူးခင်ဗျ